ဒီနေ့3369ခုနှစ်တပေါင်းလာကံ3ရက်နေ့လို့ထင်ပါတယ်တပေါင်းလာကံ3ရက်နေ့ဒီမြို့မဟုတ်သတ္တနာအဖော်ဘက်မှ28ရက်တရားဌာနဖြစ်တဲ့ဒီရိတ်သာဓမာယောကြီးမှာကျင့်ပါပြီလို့အပ်သောမောကဝိသတ္တနာ9ရက်တရားသခန်းပွဲမှာပဋိစ္စသမုပ္ပါဒ်တရားတော်များလာကြရမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တရားတော်များမဟောကြကြမည်မနာကြကြမည်မှာတရားဖန်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတ္တသုံးကျင်ရုပ်ဆိုရေးပူဇော်ကြောကြပါကုန်သို့နမောတတ္တဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓကနမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓကနမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓကကျေးဇူးတော်ရဲ့ကမ္မပန္နိတဘုဂုံဆရာတော်ဘုရားကြီးကပဋိစ္စသမုပ္ပါဒ်တရားတော်ကြောင်းကျိုးဆက်တဲ့ပုံနဲ့ပတ်သက်ပြီးတော့မူလနဲ့ပြအစားရှိတဲ့လင်္ကာလေးနှစ်ပုဒ်ကိုရေးဆက်ပြီးကုန်းသွားတော်မူခဲ့ပါတယ်။အဲကြောင့်ပဋိစ္စသမုပ္ပါဒ်တရားတော်ကိုလင်္ကာကလေးဆောင်ပုံကလေးဖြင့်ရေးဆက်ပြီးကုန်းသွားတော်မူသောဘုဂုံဆရာတော်ဘုရားကြီး၏ကုန်းတော်ကိုအာယုံပြုကြည်ညိုသောအဖြစ်မူလနဲ့ပြအစရှိသောလင်္ကာကလေးတစ်ပုဒ်ကိုယူဆလိုက်ကြရအောင်မူလနဲ့ပြသစ္စာနဲ့ကိုလေးခုအလွာသင်္ကာ17ပါးတရားကိုမြားနေသုံးပါးစာလျာမူလဘုသောဝါနေကာလသုံးပြ610ဤစိတ်တွေကိုအလွယ်ကျမ်းတိတိယပိတန္တရာမလူကြောင့်ဒီအဝိဇ္ဇာနေတနာယခံဥပါဒံကံကြောင့်ယုံံဘောအပေပါဒုညုံမတေအမြင့်မပြတ်သစ္စာတိဟံကံကြောင့်ကံယုံကံယုံကြောင့်ကံအဖန်ပန်ဖြစ်ပြန်ရေအမယောမြတ်ပါတိသာသာတိယကသင်္ခာတိရေသိရပန်လေအကြောင်းရေကြောင့်လူနဲ့ပြောစွာတတ္တဝါတို့ဖြစ်လာရမှုသဟုတ်ယံပြည့်ရှင်မြောသာပရိသတ်သမောပါတရားတော်ကိုမြတ်စွာဘုရားသိဉ္ဇနှလုံးသွင်းတော်မူခဲ့တယ်။ဒါတော့ကသိဉ္ဇနှလုံးသွင်းခဲ့တယ်ဆိုရင်ဟိုးဘုန်းကြီးတို့ဘုရားဖြစ်တော်သူပါသား။တကရအနေနဲ့ပြောရင်တော့တရားပြန်ဖို့ပေါ့။ဘုရားဖြစ်တဲ့အချိန်သံလာကြည့်ကြည့်ရ။ဘောရိဘနေရှုပလင်ကိုအာမင်တော်မူတဲ့အချိန်အဝိဇ္ဇာပစ္စယသင်္ခါရအစရှိတဲ့ပရိစ္ဆေသမုပ္ပါဒ်တရားတော်ကိုသိဉ္ဇနှလုံးသွင်းလို့ပထမဆုံးဘုရားရှင်ကရောမြတ်ကြီးဘုရားဖြစ်ကိုကြိုးစားတဲ့အချိန်အနာပါနကမ္မထာလို့ခေါ်တဲ့ဝင်လေသွက်လေလေးကိုရှုမှတ်ပြီးတော့ပညာလုံးကျင့်လာတယ်အဲဒီလိုကျင့်လာခဲ့တဲ့အချိန်ခါမှာပထမဘုဗ္ဗေဒီဝသံဃာပညာရတယ်ဘောဗဏိဝါဒသတိဉာဏ်ဆိုတာအရင်ဘဝအဆက်ဆက်ကိုပြန်ပြီးတော့မြင်နိုင်တဲ့ဉာဏ်အရိဉာဏ်ရတာအရိဉာဏ်နဲ့ကြည့်လိုက်တာဒိဋ္ဌိမစင်ဘာဖြစ်လို့ဒိဋ္ဌိမစင်တယ်လဲလို့ဆိုတော့ ေတော့ကဖြစ်ခဲ့တဲ့ဘဝတွေပြန်အယုံပြုလိုက်တာပုဂ္ဂိုလ်တစ်ဘဝပြီးတစ်ဘဝပုဂ္ဂိုလ်တစ်ယောက်ပြီးတစ်ယောက်ပြောင်းလဲပြီးတော့ဖြစ်နေတာသူမြင်တာပုဂ္ဂိုလ်လို့မြင်လိုက်ကလေးကပုဂ္ဂိုလ်လို့မြင်တဲ့အမြင်ကြီးတက္ကာယဒိဋ္ဌိအမြင်လို့ခေါ်ပါတယ်ဗာဒိဋ္ဌိလေအဲ့ဒါလေးကိုပရိသတ်ပေါ့နော်ဝေဒန္တရာမင်းဖြစ်တယ်သောဏသမဖြစ်တယ်မာဇနကမင်းဖြစ်တယ်အဲ့ဒီလေတဘွားပြီးတဘွားနှမ်းကြည့်လိုက်တော့မြင်တော့မြင်တယ်ဉာဏ်တော့ရဒါပေမဲ့အဲ့ဒီဉာဏ်ဒီပုဂ္ဂိုလ်တတ္တဝါအကောင်အထည်ကိုမြင်တဲ့ပုဂ္ဂိုလ်တတ္တဝါအကောင်အထည်ကိုမြင်တဲ့အမြင်ဟာမှန်တဲ့မြင်မဟုတ်ဘူးပါတယ်လေပါဠိလိုတော့တက္ကရာဒိဋ္ဌိလို့နော်ပါဠိဒီလေအဲ့တော့ဒီမြင်သည်မြတ်စွာဘုရားလိုချင်တဲ့အမြင်မဟုတ်ဘူးနော်မြတ်စွာဘုရားလိုချင်တဲ့အမြင်မဟုတ်ဘူးအခုဘုန်းကြီးတို့ပရိသတ်တွေဒီခေတ်မှာအရှိဘောနာဘောမြင်တယ်ရှင်းပြနောက်ပြမြင်တယ်ဒီလိုမြင်မျိုးတွေမြင်နေတဲ့ပုဂ္ဂိုလ်ဒီဘောဒီခေတ်မှာရှိတတ်ပါတယ်အဲ့ဒီလိုမြင်မျိုးတွေမြင်မြင်လာပြီဆိုရင်မြင်တဲ့ပုဂ္ဂိုလ်ကလည်းသိဖို့ပေါ်ကြတခြားပုဂ္ဂိုလ်တွေကလည်းဟာရှင်းပြနောက်ပြဟောနိုင်တယ်ရှင်းပြနောက်ပြပြောနိုင်တယ်ရှင်းပြနောက်ပြမြင်နိုင်တယ်သိထင်ကြည့်တာဒါပေမဲ့ဘုရားရှင်တော်မြတ်ကြီးကအဲ့ဒီအမြင်မြင်တဲ့အချိန်ကျင့်တတ်လားမေးတော့မကျင့်တတ်ဘူးဘာဖြစ်လို့မကျင့်တတ်လဲဒိဋ္ဌိဖြစ်တယ်ဟုတ်ရဲ့လားဒိဋ္ဌိဖြစ်တယ်လို့မကျင့်တတ်ဘူးလိုချင်တာကနိဗ္ဗာန်နိဗ္ဗာန်လိုချင်ရင်နိဗ္ဗာန်ရောက်ချင်ရင်ဒိဋ္ဌိမဖြုတ်ရဘူးလားဖြုတ်ရဒိဋ္ဌိဖြုတ်မှနိဗ္ဗာန်ပုဂ္ဂတ္တဝအမြင်မြင်နေရင်နိဗ္ဗာန်မရောက်ဒါကြောင့်မလို့ဒီအမြင်ကိုဆရာလောင်းကမကြိုက်အာဒီမြင်လောင်းတဲ့တော့ကနိဗ္ဗာန်မရောက်နိုင်ဘူးဒါလေးသတိထားပါဟုတ်လားဒီမြင်သည်နိဗ္ဗာန်ရောက်တဲ့နိဗ္ဗာန်ရောက်သိနိုင်တဲ့အမြင်ဟုတ်ရလားဒါတော့ရှင်းပြနောက်ပြမြင်တယ်ရှင်းဘဝနောက်ဘဝမြင်တယ်ဒီမြင်လေးဟာနိဗ္ဗာန်ရောက်ဖို့အတွက်မဟုတ်ဘူး။ဒါကြောင့်မလို့ဘုရားလောင်းကဒီမြင်လေးကိုပယ်ဆုံးပြီ။အဲ့ဒီမြင်ကိုစက်မကြည့်တော့ဘဲနဲ့စက်ကြိုးစားလိုက်။ဘာကြိုးစားလဲ။အာနာပါနပြန်ကြိုးစားတာပဲ။ဝင်လေဖက်လေပြန်ကြည့်တာ။ဟုတ်လား။အဲ့ဒီတော့မြတ်စွာဘုရားဘုရားဖြစ်လာတာဘယ်ကျင့်စဉ်နဲ့ဖြစ်လာတယ်မေး။အာနာပါနနဲ့ဖြစ်တယ်။နော်။အာနာပါနဆိုတာဘာကြောင့်လဲ။အဝင်လေထွက်လေပေါ့ဝင်လေထွက်လေကမ္မထာနဲ့ပြတ်တယ်သိသိကမ္မထာပေါ့နော်အဲ့တော့ဝင်လေထွက်လေကမ္မထာကိုအထင်သေးလို့ပြရပါဘုရားသူသူဟာအဲ့ဒီဝင်လေထွက်လေကမ္မထာနဲ့ဘုရားဖြစ်လာတာဒါတို့လည်းပဲဝင်လေထွက်လေကမ္မထာကိုတောက်ရောက်အားထုတ်နိုင်လို့ရှိရင်မညာပညာနိဗ္ဗာန်ချမ်းသာရမယ်ရနိုင်တယ်ဒီလိုယုံကြည်ထားရတယ်နော်အဲ့ဒါကြောင့်ဝင်လေထွက်လေကမ္မထာကိုထည့်သေးလို့မရဘူးဝင်လေထွက်လေကမ္မထာအတိုင်းပြင်းပြထန်တယ်တိတိကျကျအားထုတ်လိုက်နိုင်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကမညာပညာရနိုင်တယ်ပဲဟုတ်လားအဲ့ဒီတော့ဝင်လေထွက်လေအကြောင်းကတော့ခွန်ကြီးတို့နောက်မှသိသိပြောတာအခုမြတ်စွာဘုရားရှင်ဝင်လေထွက်လေကမ္မထာနဲ့အာနာပါနအာနာပါနကမ္မထာနဲ့ဒီဘသုတ္တဉာဏ်ရလာတယ်မကျင့်တတ်ဘူးဘာဖြစ်လို့မကျင့်တတ်တာလဲပညာမရှိဒိဋ္ဌိမရှိလို့ဘာဖြစ်လို့မကျင့်တတ်တာလဲဒိဋ္ဌိမရှိလို့မကျင့်တတ်တာဒိဋ္ဌိမရှိလို့မကျင့်တတ်တာအဲ့ဒီတော့သစ္စတက်ပြီးတော့ခန္ဓာဘာနာကမ္မထာအာထုတ်တယ်အာထုတ်တော့ဒိဗ္ဗသကုညာသူရလာတယ်နော်ဒိဗ္ဗသကုညာရလာတယ်အဲ့ဒီတော့ဒိဗ္ဗသကုညာရလာတဲ့အခါကျတော့နာမည်သိခဲ့တဲ့သူအားလုံးကိုမြင်နိုင်တယ်ဟုတ်လားနာမည်သိလို့ပဲအားလုံးကိုသူမြင်နိုင်တယ်လောကကြီးတစ်ခုလုံးကိုတစ်ခါတည်းမမြင်နိုင်တဲ့အရာဘာမှမရှိဘူး။ဟောအမြင့်ဘုံကနေကောင်းငင်ဘုံကနေအောက်ကိုဆီးကြည့်တယ်လို့အကုန်လုံးကိုသူမြင်တယ်။အဲဒီလိုမြင်တော့လည်းပဲပြင်းတတ်တာပြီးတော့မကျင့်တတ်ဘူး။ဘာဖြစ်လို့မကျင့်တတ်တယ်လဲ။သူမြင်တာတွေကပုဂ္ဂိုလ်တ attva တွေမြင်နေတာကို။ပုဂ္ဂိုလ်တ attva တွေမြင်တယ်။အာတဘွားပြီးတဘွားဘဘွားကနေတည်းဘဘွားရောက်တယ်။အပင်ငယ်ရဲ့ရောက်တယ်၊သက်ပြည့်ရောက်တယ်၊ဒီမပြည့်ရောက်တယ်ဒါတွေမှသူမြင်တာ။ပုဂ္ဂိုလ်တ attva တွေမကြောက်ဘူး။ဒိဋ္ဌိမျိုးသိနေကျင့်တတ်ရလားမကျင့်တတ်ဘူးအဲ့ဒီတော့ဒိဋ္ဌိမျိုးမသိတော့သူမကျင့်တတ်ဘူးမကျင့်တတ်တော့စက်အထုတ် အဲ့ဒါဆက်အပ်ထားရင်လည်းလမ်းစာကလေးတစ်ခုပေါ်လာပါလေလို့ဆိုတော့ဟောလောကကြီးဟာပုဂ္ဂိုလ်တ attva အနေနဲ့တဘွားပြီးတဘွားတဘွားပြီးတဘွားကြောင်းကြောင်းပြီးတော့ဖြစ်သွားတာပုဂ္ဂိုလ်တ attva အနေနဲ့နောက်ကြောင်းနေပြန်ကြည့်မယ်ဆိုရင်ဖုံးတယ်လို့ကိုမရှိဘူးဒီတွဲလို့ကိုမရဘူးဒါပေမဲ့လို့ဟောဒီပုဂ္ဂိုလ်တ attva တို့ရဲ့အစဓမ္မသဘောအနေနဲ့ကြည့်မယ်ဆိုရင်တော့ဓမ္မသဘောကတော့အဝိဇ္ဇာနဲ့တဏှာပဲဒီမိလေးတွေကိုရတာနော်အဲ့ဒီတော့တတဝါတို့ရဲ့တဘွားပြီးတဘွားဖြစ်စဉ်ဘဝတစ်ခုပြီးတစ်ခုကြောင်းလဲသွားပုံလေးတွေပရမကြီးတဲ့မြင်တယ်ပြညာမသိဘူးအဲ့ဒီတော့ပုဂ္ဂိုလ်တတဝါမြင်နေဖြောက်ပြီးတော့ဓမ္မသဘောနဲ့ကြောင်းပြီးတော့ကြီးလိုက်တယ်သန္တရာကျင်လည်ခြင်းရဲ့အစဘာသာတွေ့တယ်လဲဆိုတော့အဝိဇ္ဇာသွားနော်သာသာတွေ့လေအဝိဇ္ဇာပါဆိုအဝိဇ္ဇာနဲ့တဏှာပါဟုတ်လားအဝိဇ္ဇာနဲ့တဏှာတရားနှစ်ပါးဟာသန္တရာကျင်လေခြင်းရဲ့အစပဲဒီပရိသတ်သမုပ္ပါဒ်ဆက်ဝိုင်းပါလဲပဲဒီတရားနှစ်ပါးပြတာလည်းဟုတ်လားအဝိဇ္ဇာတဏှာမူလနဲ့ပြဟုတ်လားမူလနဲ့ပြသစ္စာတက္ကု၄ခုလောအင်္ဂါ၁၂ပါးတရားကိုများနေသုံးပါးအစတရားမူလကိုသုံးပါးနဲ့ကာလသုံးပြားချင်းရတဲ့စိတ်ဖြစ်သွဲปรมาสงสวยติมูลานะครับบลูแลบลูแลพี่รออวิชชาเนตะนะဟုတ်တယ်အဲဒီတော့တတ္တဝါအနေနဲ့တတ္တဝါတို့ရဲ့အစဘဝရဲ့အစဘယ်တော့ကစဖြစ်ခဲ့တယ်ဆိုတာဟာညာလုံးအားကြည့်လို့နောက်ကြောင်းကြံပေါ့မလွယ်ပြီပဲလို့လည်းပဲဓမ္မတရားနေနဲ့ကြည့်မယ်ဆိုရင်တော့အဝိชชาเนตะนะတရားအပါဒီတတ္တဝါတို့ရဲ့အစပါပဲဒီလိုသူပြတာကိုเนาะအဲ့ဒါတော့မြင်လိုက်တော့မှအဝိဇ္ဇာကနေပြီးတော့အဝိဇ္ဇာကဘာသဘောရှိလဲဆိုရင်မသိတဲ့သဘောရှိတယ်။ဘာကိုမသိတာလဲဆိုရင်သစ္စာမသိတဲ့သဘောအမှန်မသိတဲ့သဘောရှိတယ်။အမှန်မသိတဲ့အဝိဇ္ဇာတရားကနေပြီးတော့အကြောင်းရင်းခံလိုက်တာ။အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဝိညာဉ်ကြောင့်ဓာတ်ရုပ်ဖြစ်တယ်။နာရုပ်ကြောင့်သလားယရဏဖြစ်တယ်သလားယရဏကြောင့်ဖတ်တာဖြစ်တယ်ဖတ်တာကြောင့်ဝရဏဖြစ်တယ်ဝရဏကြောင့်တဏှာဖြစ်တယ်တဏှာကြောင့်ဥပါဒါဖြစ်တယ်ဥပါဒါကြောင့်ကမ္မဘဝဖြစ်တယ်ကမ္မဘဝကြောင့်ဓာတိဖြစ်တယ်ဓာတိကြောင့်သရမရဏဖြစ်တယ်ဟုတ်တတ္တဝရရနောက်ဆုံးတော့သရမရဏဆိုတဲ့ဥစ္စနာချင်းသိချင်းမှာဒီကုန်းချုပ်ရတာပဲဥစ္စနာချင်းသိချင်းဆိုတဲ့သရမရဏတရားနဲ့အဆုံးသတ်ရတာပါလားအဝိဇ္ဇာကစပြီးတော့သရမရဏမှာဖုံးနေတဲ့တတ္တဝရတွေပဲလို့ဓမ္မသဘောတရားအနေနဲ့ကြည့်လိုက်တော့ကောက်ကောက်ကောက်ကောက်မြင်မြင်မူလားမြင်လားပုဂ္ဂိုလ်တ attva မဟုတ်တော့ဘူးဓမ္မသဘောမြင်သွားပြီဟုတ်လားဓမ္မရဲ့အစသည်အဝိဇ္ဇာအဆုံးကသရမရဏအဝိဇ္ဇာဆိုတာလည်းပုဂ္ဂိုလ်တ attva မဟုတ်ဘူးဓမ္မသဘောတရားနော်သရမရဏဆိုတာလည်းပုဂ္ဂိုလ်တ attva မှမဟုတ်ပဲပါတယ်လေဓမ္မသဘောတရားလောကပညာတွေနဲ့ပြောမယ်ဆိုရင်ဩရဏရဲ့သိတဲ့ဒီလိုပြောမှာပါဟုတ်လားဓမ္မသဘောတရားအနေနဲ့ကြည့်လိုက်တဲ့အခါကျတော့ယုတ်တရားကလေးတစ်ခုဖြစ်တယ်ဖြစ်ပြီးတော့ပြတ်သွားတယ်။တတရားကလေးတစ်ခုဖြစ်တယ်ဖြစ်ပြီးတော့ပြတ်သွားတယ်။ဖြစ်လာတာကဓာတိပြတ်သွားတာကမရဏဟုတ်လား။ဖြစ်လာတာပါလေဓာတိပြတ်သွားတာကအားလုံးတော့ကြည့်ချကြည့်လိုက်ခြင်းတဲ့အခါကျတော့ယုတ်တရားကလေးတွေဖြစ်တယ်ပြတ်တယ်တတရားကလေးတွေဖြစ်တယ်ပြတ်တယ်ဖြစ်တာနဲ့ပြတ်တာဒီတစ်ခုပဲရှိတယ်။အဲ့ဒီတစ်ခုကလည်းဘာမှမရှိဘူး။အရာကမဲ့လောကဟောတာအပြင်ဩရဏရတိတယ်လို့ဒီလိုပြောနေတာပါဓမ္မသဘောတရားအနေနဲ့ပြောမယ်ဆိုဩရာလဲဒီခန္ဓာငါးပါးပဲနာရာလဲပါလဲဒီခန္ဓာငါးပါးပဲသေတာလဲဩလောကကြီးဟာခန္ဓာငါးပါးပါတပါဘာမှမရှိဘူးခန္ဓာငါးပါးပါတပါဖြစ်เสียလဲမရှိဘူးပြက်เสียလဲမရှိဘူးဖြစ်လာတာကလည်းဟောဒီခန္ဓာငါးပါးပြက်လာတာကလည်းဟောဒီခန္ဓာငါးပါးဝိတန္တရာတိဖြစ်တော့ကလည်းခန္ဓာ၅ပါးဖြစ်ပြီးတော့ခန္ဓာ၅ပါးပြတ်သွားတာဟုတ်ရလားမာသရကမင်းဖြစ်တော့လဲပါလေခန္ဓာ၅ပါးဖြစ်ပြီးတော့ခန္ဓာ၅ပါးပြတ်သွားတာသောတာပန်မဖြစ်တော့လဲခန္ဓာ၅ပါးဖြစ်ပြီးတော့ခန္ဓာ၅ပါးပြတ်သွားတာတဏှကုမာရမင်းဖြစ်တော့လဲခန္ဓာ၅ပါးဖြစ်ပြီးတော့ခန္ဓာ၅ပါးပြတ်သွားတာဟောတော့ဟောကြည့်တော့ အလောင်းတော်သမီးမင်းတို့ရောင်မင်းတို့စသဖြင့်ဘယ်တတ္တဝါပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဖြစ်လာတဲ့ပုဂ္ဂိုလ်မှန်ပုဂ္ဂိုလ်မှန်တယ်များသည်ခန္ဓာ၅ပါးဖြစ်ပြီးတော့ခန္ဓာ၅ပါးပြတ်သွားတာအဲ့ဒီအမြင်တွေသူရတော့ဟုတ်လားအဲ့တော့ခေါင်းတို့ပြိဋ္ဌာန်တွေစဉ်းစားကြည့်တော့ပရမဉ္စီတုံးကဒေဝစကုညာတဲ့ဩဘိဓိဝါဒတော်တိပုဂ္ဂိုလ်တတ္တဝါတွေကိုမြင်တယ်နော်လူဖြစ်တဲ့တဖြစ်တဲ့ပြမဖြစ်တဲ့ဘုရားကတရိစ္ဆာန်ဖြစ်တဲ့ပုဂ္ဂိုလ်တ attva ဖြစ်တဲ့အဲ့ဒီအမြင်နဲ့အခုမြင်တဲ့အမြင်နဲ့တွေ့ရလာပြီးတော့မတွေ့တော့ဘူးတော့ဒေဝသကုညံဩဘိနိဗ္ဗာန်တောတိညံတို့နဲ့မြင်စေတော့ကပညာပညာကိုမြင်တယ်ပုဂ္ဂိုလ်တ attva ဆိုတဲ့ပညာကိုမြင်တယ်ပုဂ္ဂိုလ်တ attva ဆိုတဲ့ပညာကိုမြင်တဲ့အတွက်ဒိဋ္ဌိအမြင်လို့ခေါ်ဒိဋ္ဌိအမြင်အဲ့ဒီဒိဋ္ဌိအမြင်နဲ့မြင်စေတော့ကဘာကြံဘာမဲ့ပါဖို့မှမရနော်အခုအမြင်တွေကြောင်းကြည့်လိုက်တော့ပုဂ္ဂိုလ်အမြင်ကနေဓမ္မအမြင်ကိုကြောင်းကြည့်လိုက်ဟုတ်လားပုဂ္ဂိုလ်အမြင်ကနေဘာမျိုးကြောင်းကြည့်လိုက်တာလဲဓမ္မအမြင်ကြောင်းကြည့်လိုက်တော့ဘယ်ပုဂ္ဂိုလ်ဘယ်တ attva ရဲ့တတ္တပိုင်းဖြစ်ဖြစ်ခန္ဓာကဘယ်ပါလဲဖြစ်လာတာကလည်းခန္ဓာ၅ပါးပြတ်သွားတာကလည်းခန္ဓာ၅ပါးသာလျင်ပြည့်လို့ခန္ဓာ၅ပါးသာလျင်ပြည့်တဲ့ဖြစ်တာကလည်းခန္ဓာ၅ပါးမှတပါးဘာမှမရှိဘူးပြတ်သွားတာကလည်းပဲခန္ဓာ၅ပါးမှတပါးဘာမှမရှိဘူးခန္ဓာ၅ပါးသာလျင်ဖြစ်ပြီးတော့ခန္ဓာ၅ပါးသာလျင်ပြတ်နေတာအမြင်မှန်လေးတွေရပါဗျာအမြင်မတူတော့ဘူးเนาะအမြင်မတူတော့ဘူးအဲ့တော့သုတ္တနာသူပြန်ကြည့်လိုက်တော့လေဘာတွေ့လဲခန္ဓာ၅ပါးသတ္တဝါသာနာကြည့်လိုက်တော့လေခန္ဓာ၅ပါးအဲ့တော့သုတ္တနာကြည့်လိုက်တော့လေအဝိဇ္ဇာကနေစပြီးတော့သင်္ခါရဖြစ်တယ်အဝိဇ္ဇာကမသိတာသစ္စာလေးပါးမသိတာသစ္စာလေးပါးမသိတဲ့အခါကျတော့သင်္ခါရတွေနဲ့ပြုလို့အာထုံမပြုဘူးလားပြုကာယကံနဲ့ပြုလို့တယ်ဝစီကံနဲ့ပြုလို့တယ်မနောကံနဲ့ပြုလို့တယ်ကောင်းကံတွေနဲ့ပြုလို့တယ်မကောင်းကံတွေနဲ့ပြုလို့တယ်မျိုးမျိုးပြုလို့တာသင်္ခါရဟုတ်လားပြုလို့တာပန္နမယသင်္ခါရပြုလို့တာပန္နမယသင်္ခါရဒီလိုလေးမှတ်ထားပါပြုလို့တာပန္နမယပါလေသိပြီပြုတာလားမသိပဲပြုတာလားဒီလိုလေးတော့ဖတ်ပါနော်သိပြီပြုရင်သင်္ခါရလို့ခေါ်ဘူးဘယ်လိုပြုမှသင်္ခါရလို့ခေါ်လဲမသိပဲပြုမှသင်္ခါရလို့ခေါ်တယ်ဒီတော့ဝိဇ္ဇာတရားကတော့ကနေပြီးတော့ကြရတော့ကပြုထားတဲ့အခါကျတော့အုပ်ချုပ်ထားတဲ့အခါကျတော့သင်္ခါရနဲ့ပြုတဲ့အရာတွေသိမှုဥသိနေတာလားမသိမှုဥသိနေတာလားဒီတော့သင်္ခါရသင်္ခါရလို့ပြောနေခြင်းသည်တမ္မာအဖြစ်ပြောရတော့ပြုလို့အထုတ်တာသည်သင်္ခါရဟာရလေသတ္တမအဖြစ်ပြောလိုက်တာနော်သို့တော်လည်းတိတိကျကျပြောပါဆိုရင်သိမှုနဲ့ပြုလို့တာလားမသိမှုနဲ့ပြုလို့တာလားအော်တသန္တရာလုံးဟာဘုရားကပြန်စဉ်းစားတယ်နော်ဘုရားလားဘုရားမဖြစ်သေးဘူးပြန်စဉ်းစားတယ်အော်တသန္တရာလုံးဟာမသိမှုနဲ့ပြေလို့အားထုတ်လာခဲ့တာပဲပရမပုဂ္ဂိုလ်တ attva တွေမြင်ခဲ့တယ်မလားအဲဒီပုဂ္ဂိုလ်တ attva တွေရဲ့တန်တမာရှိတဲ့ဓမ္မတွေကိုသုံးသပ်နေတာနော်ပရမတော်ကပုဂ္ဂိုလ်တ attva တွေမြင်တယ်ဒါပေမဲ့ပုဂ္ဂိုလ်တ attva အမြင်ကိုမကြိုက်ဘူးအဲဒီပုဂ္ဂိုလ်တ attva တွေရဲ့တဏ္ဍာမရှိတဲ့ဓမ္မတွေကိုအာယုံပြည့်ကြည့်လိုက်တယ်နော်ဝိသရဏမေဆိုတဲ့ဝိသရဏမေရဲ့တဏ္ဍာမရှိတဲ့ဓမ္မသဘောတရားတွေသုဏ္ဏသဘာဆိုတဲ့သုဏ္ဏသဘာတဏ္ဍာမရှိတဲ့ဓမ္မသဘောတရားတွေဒါတွေအာယုံပြည့်ကြည့်လိုက်တယ်ဩဘဝအဆက်ဆက်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတ attva တိုင်းတ attva တိုင်းဒီဘဝကပြုလို့အထုံးလို့နောက်ဘဝမှာတ attva တခုဖြစ်တယ်ပရိစ္ဆေသမ္ပန္နီနဲ့ပြောလိုက်တော့နံပါတ်1ဘဝသည်နံပါတ်1ဘဝပေါ့နော်နံပါတ်1ဘဝမှာသင်္ခါရပြုလို့အားထုတ်မှုမပြူလားပြူလားအဲ့ဒါပြုလို့တော့နံပါတ်1ဘဝမှာခန္ဓာတွေပြန်မရဘူးလားရလားနံပါတ်1ဘဝကပြုလို့အားထုတ်တယ်နံပါတ်1ဘဝကရလာတယ်ဟုတ်လားဥပမာပြောကြပါဦးနော်သုဏ္ဏသမဘဝကနေပြီးတော့ဟုတ်လားကံတွေပြုလို့တဲ့အခါကျတော့နောက်ဘဝသုဏ္ဏသမာပြီးတော့နေပြီမင်းဆိုတာဖြစ်တယ်မလားအဲ့တော့သုဏ္ဏသမာဘဝကကံတွေပြုလို့တော့နေပြီမင်းဆိုတာလည်းဖြစ်ဘူးလားဖြစ်အဲ့တော့သုဏ္ဏသမာဘဝကိုနံပါတ်1အကွက်လို့ပြောရင်နံပါတ်1အကွက်ဒီလိုနဲ့လေဒ
သိမိပြီပေါ့ဟုတ်လားအဲ့တော့သောတာပန်မဘုရားမှာနံပါတ်၁အခွဲဆိုရင်ပုဂ္ဂိုလ်တ attva အနေနဲ့ပြောတော့သောတာပန်မလို့ပြောမယ်ဓမ္မအနေနဲ့ပြောတော့အဲ့ဒီသောတာတမရဲ့သံဓမ္မရှိတယ်အဝိဇ္ဇာနဲ့သိက္ခာရဒီလိုယူရမှာနော်အဲ့တော့နံပါတ်၁အခွဲကိုသောတာတမလို့ပြောမယ်သောတာတမတဘောအလုံးကိုလိုက်ကြည့်လို့တော့ပုဂ္ဂိုလ်တ attva အနေနဲ့ကြည့်လို့တော့ဘာမှမထူးဘူးဟုတ်လားတဘွားလုံးကိုဓမ္မသဘောတရားနေလဲကြည့်လိုက်တော့ဟောဒီသုံးနာကာမဘဝထဲမှာအကြောင်းတရားတွေရှိတယ်အဲ့ဒီအကြောင်းတရားတွေကဘာတွေလဲဆိုရင်အဝိဇ္ဇာနဲ့သင်္ခါရဆိုတဲ့အကြောင်းတရားတစ်ပါးတွေ့လဲတစ်ပါးတော့ဒီတော့ဘယ်ပုဂ္ဂိုလ်ပဲတတဝါပဲဖြစ်ဖြစ်အကြောင်းတရားတွေကဘဝတစ်ခုမှာအကြောင်းတရားတွေကိုချင်းချောက်ကြည့်လိုက်ရင်ဘယ်လိုနဲ့ဘယ်လိုတွေ့မလဲအဝိဇ္ဇာနဲ့သင်္ခါရဟုတ်ပြီအဝိဇ္ဇာနဲ့သင်္ခါရတရားမျက်မှောက်သောတာပန်မဘဝမှာပြုလုပ်ခဲ့ဘူးလေအဝိဇ္ဇာကဘာသဘောရှိတော့မသိတဲ့သဘောရှိတယ်သင်္ခါရကဘာသဘောရှိတော့ဟောဒီတော့သောတာပန်မဘဝမှာသစ္စာသိတဲ့အသိရှိခဲ့ရလားသစ္စာသိခဲ့ရလားသစ္စာမသိတာဘယ်လိုတော့ဒီလိုဆိုသောတာပန်မဘဝမှာအဝိဇ္ဇာရှိမရှိရှိတယ်နော်ဒါဘုရားရှင်ကိုရမကြီးကတွေးနေတာဟုတ်လားဘုရားပြမဲ့အချိန်ကနေပြန်တွေးနေတာနော်ပြန်တွေးနေဩသောဏတမဘဝကိုအစဆုံးသူပြည်တယ်ပရမသောဏတမမွေးလာတယ်တရကမိဘတွေဒီမှာယတိဝေတယ်မိဘတွေကိုလိုချင်ပြည့်စုံတယ်အရိကတိပြီးတော့ဟုတ်လားညပန်းတယ်စသဖြင့်ပေါ့နော်အမျိုးမျိုးသူပြန်ပြီးတော့အာယုပြည့်လို့မရဘူးလားရဒါပေမဲ့အဲ့ဓာတွေကပုဂ္ဂိုလ်တ attva ပြည့်ညက်အပြည့်နေတယ်အဲ့ဒီအပြင်းနေဓာတုကြိုက်တယ်မကြိုက်တော့ဓမ္မသဘောပတ်အောင်ဓမ္မသဘောရောက်အောင်ဓမ္မသဘောကိုပြင်အောင်အမြင်ပြောင်းပြီးတော့ကြည့်လိုက်နော်တကယ်မျက်စိကလည်းဉာဏ်မျက်စိနဲ့ကြောင်းကြည့်လိုက်အဲ့ဒါကြောင်းကြည့်လိုက်တော့ဘာသာတွေ့လဲဟာသောဏကာမဘဝတစ်ခုလုံးတော့ဒါဘဝရဖို့အတွက်ကျေလွန်အားထုတ်မှုတွေကာယကံတွေရှိတယ်ဝစီကံတွေရှိတယ်မနောကံတွေရှိတယ်အရိကံတွေကလည်းပဲသစ္စာသိပြီးပြုတာမှမဟုတ်ပဲသစ္စာမသိပဲပြုနေတာပဲ။ဟောကြည့်ကြလို့ဘုရားပြလိုက်။သစ္စာမသိတာကပြုလို့အားထုတ်နေတာကဟောသောတာပန်ဘဝမှာနော်အဝိဇ္ဇာနဲ့သင်္ခါရဘုရားတစ်ပါးမရှိဘူးလားရှိ။အရိဘုရားတစ်ပါးရှိတော့သောတာသမားပြီးတော့နေမိမိထားပါလားနော်။နေမိမိကြီးကဘုရားပြလိုက်ရ။အဲ့ဒါတော့နေမိမိကြီးဘုရားရောက်လာတဲ့အခါကျတော့နေမိမိကြီးဘုရားရောက်လာတော့နံပါတ်၁ကွယ်ရောက်လာပြီပေါ့သောတာသမဘုရားကနံပါတ်၁ကွယ်ဆိုရင်နေမိမိကြီးဘုရားကဓမ္မဘလောက်လဲနံပါတ်၁ဘုရားရောက်လာပြီဟုတ်ရဲ့လားအဲ့ဒီတော့ရောက်လာတဲ့အခါကျတော့နေမိမိကြီးဘလို့မွေးလာတယ်ဒီလိုဆောင်ရဲ့ပုံလေးကဘလို့ရှိတယ်ဘလောက်ပဲဘဝတစ်ခုလုံးပါနော်ပြေလို့ဆောင်ရပေါ့လေဘလို့ပဲရှိပြီရှိနေကြသားဓမ္မသဘောတရားအနေနဲ့ကြည့်လိုက်တော့အကျိုးတရားပန္နမြတရားလာခန္ဓာ၅ပါးလို့ဘလို့တွေလဲပြီးတော့ဝိညာဉ်တယုတ်သလာယရဏဟတဝိရဏဩနံပါတ်၁ကိုရောက်လာပြီဟဲ့လားသောတာပန်ဘုရားကနံပါတ်၁အခွဲ့ဆိုရင်ဒေဝီမင်းကြီးဘုရားကဓမ္မဘလောက်လဲနံပါတ်၁အခွဲ့နော်သောတာပန်ဘုရားမှာအကြောင်းတရားကြောင့်ဒီမိမိကြီးဘဝမှာအကျိုးတရားတွေဖြစ်တယ်။အဲ့ဒါအကြောင်းတရားတွေနဲ့ကြည့်လိုက်တော့ဘယ်လိုနဲ့ဘယ်လိုတွေ့လဲအဝိဇ္ဇာနဲ့သင်္ခါရ။ဒီမိမိကြီးဘဝရောက်လာတော့အကျိုးတရားတွေနေနဲ့ကြည့်လိုက်တော့ဘာတွေတွေ့လဲ။ဝိညာဉ်၊တယုတ်၊သလယရဏ၊ခန္ဓာ၊ဝေဒနာ။ဘယ်နှပါးတို့။သောတာရုကဒေဝသကုညာတော့ပုံပိဒေဝသာတော်တိညာတော့အဲ့ဒီညာနေနဲ့ကြည့်လိုက်တော့ကခန္ဓာ၅ပါးတွေ့တာလားပုဂ္ဂိုလ်တ attva တွေ့တာအမြင်မှန်လားအမြင်ပါလားဒါကြောင့်ဒီအပြည့်ကိုသူကလို့ကြည့်ဘူးနော်အခုအမြင်ပြောင်းကြည့်လိုက်တယ်သောတာရုံကဟုတ်လားဒေဝသကုဆိုတဲ့မျက်စိနဲ့ကြည့်အခုညာမျက်စိနဲ့ဟုတ်လားပြောင်းပြီးတော့ကြည့်လိုက်တဲ့အခါကျတော့နော်ဒီဘသကုလည်းညံတော့ညံပါပဲအဖေကြီးလို့ပေါ့နော် အခုပြောင်းကြည့်လိုက်တဲ့အခါကျတော့အဲ့ဒီအဘိဓိနဲ့မြင်လိုက်ရတဲ့နော်ပုဂ္ဂိုလ်တ attva အပေါ်မှာဝိပဿနာဉာဏ်နဲ့ပြောင်းပြီးတော့ကြည့်လိုက်ဟုတ်လားအမြင်လေးတွေပြောင်းပါအဘိဓိနဲ့မြင်လိုက်တော့ပုဂ္ဂိုလ်တ attva တွေမြင်တယ်အဲ့ဒီပုဂ္ဂိုလ်တ attva ဆိုတဲ့မြင်လိုက်ရတဲ့အာယုံပေါ်မှာဒေဝသကုဆိုတဲ့ဉာဏ်အစားထိုးပြီးတော့ဝိပဿနာဉာဏ်နဲ့ပြောင်းပြီးတော့ကြည့်လိုက်ဟုတ်လားအဲ့ဒီလိုပန်းအဲ့ဒီတော့ဝိပဿနာဉာဏ်လေးနဲ့ကြောက်ကြည့်လိုက်တဲ့အခါကျတော့ပုဂ္ဂိုလ်တ attva တွေကြောက်သွားပြီမတွေးတော့နော်ပုဂ္ဂိုလ်တ attva တွေကြောက်သွားကြောက်ပြီးတော့ဘာပဲတွေးလဲခန္ဓာ၅ပါးပဲတွေးတော့ဩသုဒ္ဓသမ္မဘဝတော်ကသဝိဇ္ဇာနဲ့ဒိဋ္ဌာရတရား၅ပါးပဲရှိပါလားကျက်တဲ့တရားတွေကအတ္တမံသာမိညမထေရှားတဲ့တရားတွေပဲထေရှားတာကသင်္ခါရနဲ့အဝိဇ္ဇာနဲ့သင်္ခါရတရား၅ပါးပဲရှိတယ်ဒီဝိဇ္ဇဝါရောက်တဲ့အခါကျတော့အကျိုးတရားတွေကြည့်လိုက်ကြရင်ဝိညာဏယောသလာယရဏဖတာဝေရဏတရား၅ပါးတွေ့တယ်။အဲ့ဒီတရား၅ပါးနဲ့ဘဝတစ်ခုလုံးလည်ပတ်နေတာပါလား။သဘောပေါက်သွားတယ်နော်။ပုဂ္ဂိုလ်တ attva ပြည်နေမပြောက်ဘူးလားပြောက်။ပုဂ္ဂိုလ်တ attva ပြည်နေပြောက်ပြီးတော့ဓမ္မသဘောမပြောက်ဘူးလားရောက်။ဗာဒိတိသိသွားလဲ။သက္ကာယဒိတိသိသွားတာ။ဟုတ်လား။အဲ့တော့သက္ကာယဒိဋ္ဌိသိသွားပြီဆိုရင်မိညာပုညာရဖို့ရတယ်လမ်းကြောင့်မတက်ဘူးလားတက်တယ်တော့ဘုန်းကြီးတို့ပြိတ္တတွေလည်းပဲရသဗျာကဲတော့မိညာပုညာတွေရကြပါတယ်ဆိုရင်ဗာဒိဋ္ဌိသိဖို့ရည်ကြီးတော့သက္ကာယဒိဋ္ဌိသိစေကြပါတယ်ဆိုရင်ဟောဒီပြိစ္ဆာသမုပ္ပါအမြင်လေးတွေမြင်ဖို့လိုတာပဲဒါကြောင့်ပြိစ္ဆာသမုပ္ပါတရားကိုသိချာဟောပြရတယ်နော်ဟောပြီအဲ့ဒီတော့ခန္ဓာ၅ပါးအခြေချုပ်လိုက်တဲ့ရုပ်တရားနဲ့ဓာတ်တရားဘယ်ပုဂ္ဂိုလ်ပဲတ attva ပဲကြည်ကြည်အကျိုးတရားပန္နမယခန္ဓာ၅ပါးဝိညာဏယုနာလာရဏဖသဝရဏသရခန္ဓာ၅ပါးနဲ့အကျိုးတရားတွေညတိကြတာပဲလူဘဝရောက်တော့လဲခန္ဓာ၅ပါးဓာတ်ဘဝရောက်တော့လဲခန္ဓာ၅ပါးဖွေးချက်ကဒိဋ္ဌိစံဖြစ်တော့လဲဒီခန္ဓာ၅ပါးပဲခန္ဓာ၅ပါးမှတပါးဘာမှမရှိပါလားဟုတ်ရဲ့လားအပြည့်လေးတွေမရဘူးလားရလားအဲ့ဒီအပြည့်ထဲမှာဒိဋ္ဌိသိနေပြီဟုတ်လားဒိဋ္ဌိသိနေအဲ့ဒီတော့ဘုရားတော်ကဆက်ပြီးတော့ကြည်လိုက်တယ်ဟုတ်ပြီဝိညာဏယတ္တလာယရဏဖတာဝိရဏဆိုတဲ့ဟောဒီအကျိုးတရား၅ပါးရထားတာအဲ့ဒီပုဂ္ဂိုလ်တွေကဘာဖြစ်လို့နောက်တစ်ဘဝကူးရတယ်လဲဘာဖြစ်လို့နောက်တစ်ဘဝဆက်ရတယ်လဲနော်အဖြေလေးတွေမရှားဘူးလားရှားလားအဲ့ဒီလိုရှားတဲ့အခါကျတော့အဂုဏသုဏတာပါတို့ဒီပြီးပြီးတော့ဆိုတာဘဝပြတ်ပြီလားမပြတ်သေးဘူးမပြတ်သေးဘူးနော်သူရလည်းတော့ဘုရားဆက်ရအောင်ပါဗလားအဲ့ဒီတော့ဘုရားဆက်ရပါတော့ဘာဖြစ်လို့တော့ဘုရားဆက်ရတာတော့တော့ဘုရားဆက်ရှိရအကြောင်းတရားကိုဆက်ပြီးတော့ရှားလိုက်တဲ့အခါကျတော့ဝရဏပစ္စယတဏတဏပစ္စယဥပါဒတံဥပါဒတပစ္စယကမ္မဘောအကြောင်းတရားလေးတွေမတွေ့ဘူးလားတွေ့လားပစ္စုပ္ပန်အကြောင်းတရားကတော့ဘာလဲ၃ပါးပါတယ်ဘယ်ပေါ်မှာပေါက်ွားတဲ့တရားလဲပြီးတော့ဟောဒီပိဿုပ္ပံအကျိုးတရားအပေါ်မှာပေါက်ွားတဲ့တရားတရားဟုတ်လားပိဿုပ္ပံအကျိုးတရားအပေါ်မှာဘယ်လိုပေါက်ွားတော့အတ္တနာပေါက်ွားတာဒီလိုဆိုတော့တရားကပြန်စတာဘယ်လိုနဲ့ပြန်စတရားနဲ့ပြန်စတော့အဲ့ဒီတရားကနေပြီးတော့ဥပါရံဖြစ်ဥပါရံကနေပြီးတော့ကမ္မဘဝဖြစ်ကမ္မဘဝရလာပြီဆိုရင်နောက်ဘဝတော့အကျိုးမပေးဘူးလားမေးပါလားအဲ့ဒီတော့ဘုန်းကြီးတို့ထားပါတော့နော်သုဏသမ္မာပြီးတော့ဒီမိမိဒီမိမိပြီးတော့မဟောတရားလို့ပဲထားလိုက်ပါဟုတ်လားအဲ့တော့သုဏသမ္မာဘောကဓမ္မတိအကွယ်ဆိုရင်နော်ဓမ္မတိအကွယ်မှာဘယ်ဘုက္ခလဲဒီမိမိခန္ဓာဘယ်ပါးရတော့အဲ့ဒီဒီမိမိဘောမှာခန္ဓာ၅ပါးရထားတော့အဲ့ဒီခန္ဓာ၅ပါးအပေါ်မှာခန္ဓာ၅ပါးပါပဲလို့သူကိုယ်တိုင်သိရလားမသိဘူးအဲ့ဒီခန္ဓာ၅ပါးသည်ဖြစ်ပြဒုက္ခသစ္စာပါပဲလို့သူကိုယ်လည်းသိရလားအမသိဘူးမသိတော့ဝိဇ္ဇာပြန်မရောက်ဘူးလားရောက်အဲ့ဒါတော့မသိတဲ့အခါကျတော့သူ့ဘဝကလည်းမထင်တွေ့ဘူးလားထင်တွေ့မသာယာဘူးလားသာယာရထားတဲ့ဘဝကလည်းမကြည်တတ်ဘူးလားကြည်တတ်ထင်တွေ့တဲ့သာယာတဲ့တင်တဲ့ဒေသရာကခဏဟုတ်ရဲ့လားအဲ့ဒီတော့အတိတ်တုန်းကဝိဇ္ဇာဆိုတဲ့တရားကြောင့်သင်္ခါရကနေပြီးတော့ပြုလုပ်ပေးလိုက်တာ
ဟောဒီမှာဒေဝိမေဆိုတဲ့ခန္ဓာကပါလာပြီးတော့မရဘူးလားရအဲဒီတော့ရလာတဲ့ဘဝအပေါ်မှာအကြောင်းတရားတွေပြန်စားတော့တခြားနဲ့စားတာတဏှာနဲ့စားတဏှာနဲ့စားလိုက်တာဟုတ်လားအဲဒီတဏှာနဲ့စားလိုက်တော့သူ့ဘဝကလေးตายရတဲ့သူ့ဘဝကလေးခြေတက်တယ်သူ့ဘဝကလေးနေတက်တယ်နော်ตายရတဲ့တက်ပက်တဲ့တိတက်တယ်ခြေတက်တယ်ဆိုတာတဏှာရဲ့သဘောပဲပေါ့လားလူမပြောနဲ့ခွေးတော်သူ့ဘဝကလေးကြည်တတ်နေတာပဲ။နော်။ဘလောက်ပဲချမ်းသာချမ်းသာချမ်းသာတဲ့ပုဂ္ဂိုလ်ကလည်းပဲကိုယ့်ရဲ့ချမ်းသာတဲ့ဘဝကလေးမကြည်နာဘူးလားကြည်နာလား။ဘလောက်ပဲဆင်းရဲဆင်းရဲဆင်းရဲတဲ့ပုဂ္ဂိုလ်ကလည်းကိုယ့်ရဲ့ဆင်းရဲတဲ့ဘဝကလေးတည်းပဲမကြည်နာဘူးလားကြည်နာလား။ကြည်နာနေတာပဲ။အဲ့ဒီဆင်းရဲတဲ့ဘဝကလေးဟာဆင်းရဲလို့ဒီဘဝကိုဆုံးပါလားမဆုံးနိုင်ဘူး။ချမ်းသာတဲ့ပုဂ္ဂိုလ်ကလည်းဆုံးနိုင်လား။ဘာကြောင့်မဆုံးနိုင်တော့တဏှာကြောင့်တဏှာတဲ့ตายရနေလို့ဆင်းရဲတဲ့ပုဂ္ဂိုလ်ကလည်းသူ့ဘဝကလေးဆုံးပါလာမင်းမဆုံးနိုင်ဘူးဘာဖြစ်လို့မဆုံးနိုင်တော့တဏှာတဲ့ตายရနေတာကိုဒီလိုမဟုတ်လားခွေးချင်းကတိရိစ္ဆာန်တော်မှာသူ့ဘဝကလေးဆုံးပါလာမင်းသူဆုံးနိုင်ပါ့မလားဘာဖြစ်လို့မဆုံးနိုင်တော့ဒါလည်းတဏှာနဲ့ตายရနေတာပဲเนาะတဏှာနဲ့ตายရနေတာပဲဘဝအနေနဲ့ตายရတော့ဘဝတဏှာလို့ခေါ်တာပေါ့။နော်။ဘာတဏှာလဲ။ဘဝအနေနဲ့ตายရတာကဘဝတဏှာ။နော်။မိမိတို့နေစဉ်နေစဉ်မျက်စိနဲ့မြင်တိုင်းမြင်တိုင်းဓာတ်နဲ့ကြားတိုင်းကြားတိုင်းတစ်ခေါက်နဲ့တစ်ခေါက်ရှူဆိုင်တိုင်းရှူဆိုင်တိုင်းတရားနဲ့ရတာကိုစားတိုင်းစားတိုင်းကိုယ်ကရတဲ့ဒုတိယဇာကိုတွေးထိတိုင်းတွေးထိတိုင်းစိတ်ကလေးကနေပြီးတော့တွေးတော့ဆရာလေးကိုတွေးတိုင်းတွေးတိုင်းအဲ့ဒီအာယုံကလေးပေါ်မှာကျင့်တတ်နေတဲ့၊သာယာနေတဲ့၊တက်မဲ့နေတဲ့ဆိုရင်အဲ့ဒါလေးတခြားလားတဏှာလားအဲ့ဒီတဏှာကြတော့အာယုံ၅ပါးကာမဂုဏ်တရားကိုသာယာတဲ့တဏှာမို့လို့ကာမတဏှာလို့ခေါ်ဟုတ်လားဘာတဏှာလဲကိုရတာတဲ့ဘဝကလေးကိုသာယာနေတာကဘဝတဏှာမြင်လဲရတဲ့အစေချလဲရတဲ့အတန်တန်လဲရတဲ့အရှုချိုက်နော်အဲ့ဒါစလဲရတဲ့ရတာအဲ့ဒီပုံမှာသာယာနေတာကဘာတဏလဲကမ္မတဏအဲ့ဒီလိုကမ္မတဏလေးနဲ့သာယာနေရင်ကနေပြီးတော့ကိုမကြိုက်တဲ့အာယုံကလေးများတွေ့လာပြီဆိုရင်ဟုတ်လားမကြက်တဲ့အာယုံကလေးတွေ့လာရင်ကြက်တဲ့အာယုံကိုပြောင်းပြီးတော့မလိုလားဘူးလားလိုလားတို့လာတယ်နော်ဟိုမှာအချိုမကြိုက်တဲ့လူကအချိုကလေးစားရရင်အချင်းကိုတောင်းတာဟုတ်လားအချင်းမကြိုက်တဲ့လူကလည်းအချင်းကလေးစားရရင်ဘာကိုတောင်းတာမလဲအချိုကိုမတောင်းတာဘူးလားတောင်းတာလားအဲ့တော့အချင်းမကြိုက်တဲ့လူသည်အချင်းကိုနော်တောင်းဆောင်တဲ့အခါမှာအချိုကိုပြောင်းပြီးတော့တောင်းတာအချိုကိုပြောင်းပြီးတော့တောင်းတာတယ်ဆိုတဲ့ကောင်ကဒီအချင်းလေးမှာမလွတ်ချင်လို့လားလွတ်ချင်လို့လားအချောမလွတ်ချင်တာကဝိဘဝတဏ္ဏဟုတ်ရလားကိုမကြိုက်တဲ့အာယုံကလေးကိုကြောက်စေချင်တာကဘာလဲဝိဘဝတဏ္ဏကိုကြိုက်တဲ့အာယုံကလေးကိုလိုချင်တာကကာမတဏ္ဏဟုတ်ရလားကိုမကြိုက်တာလေးကိုကိုရှိကနေပြီးတော့ကြောက်သွားစေချင်တာကဘာတဏ္ဏလဲဝိဘဝတဏ္ဏကိုကြိုက်တာလေးရောက်လာစေချင်တာကကာမတဏ္ဏဟောဒီဘဝကြီးကိုตายရနေတာကဘဝတဏ္ဏတဏ္ဏဘယ်လိုပြောဖြစ်လဲသောမျိုးဖြစ်နေတာဒီတော့လူဘဝကြီးမှာပဲနေနေဘယ်ဘဝပဲနေနေဘဝတစ်ခုရလာပြီဆိုရင်အဲ့ဒီဘဝတစ်ခုလုံးအပေါ်မှာဘလူနဲ့တွန်းမို့ထားတယ်လေပြီးတော့တဏ္ဍာသုံးမျိုးနဲ့တွန်းမို့ထားဘလူနဲ့တွန်းမို့ထားလဲအခုပရိသတ်သဘောပတ်နေနေကြည့်လိုက်တော့ဝရဏပြည့်စရာတဏ္ဍာလို့ပြောထားတာကိုဒါကအခြားဆုံးပြောတာဟုတ်တယ်မလားတကယ်တမ်းကျတော့ဝရဏဖြစ်တဲ့တဏ္ဍာပဲသတ္တဖြစ်လေတဏှာပဲနော်သလာရဏဖြစ်လေတဏှာဖြစ်တာပဲဒါယုတ်ဖြစ်လေဝိညာဉ်ဖြစ်လေတဏှာဖြစ်တာပဲဒါကဘုန်းကြီးတို့ပရိသတ်သမုပ္ပါဒ်ဒီနေ့အကြီးချုပ်ပြောတာကလောကအနေနဲ့ပြောမယ်ဆိုလို့ရှိရင်ကိုကြိုက်တာလေးတွေတွေ့တဲ့သဘောကြတယ်ကာမတဏှာမကြိုက်တာလေးတွေတွေ့တယ်အဲ့ဒီမကြိုက်တာလေးကိုကိုယ်စီကနေပြီးတော့ရှောင်ရှားစေခြင်းနဲ့ဝိဘဝတဏှာကိုရတဲ့ဘဝကလေးပြတ်တိုးတယ်၊ตายရတယ်၊ကျင့်တတ်တယ်၊ဘာတဏလဲ။ဘဝတဏ။ဒီတော့တဏလွတ်တဲ့အချိန်ရှိရလား။မျက်စိတစ်လုံးပိတ်လို့သိတဲ့အချိန်လေးကစပြီးတော့မျက်စိတစ်လုံးပိတ်လို့အိပ်ပျော်သွားတဲ့အချိန်အထိအချိန်တိုင်းအချိန်တိုင်းမှာဘလို့တွေတွန်းပို့တာ။တဏတွေတွန်းပို့ထားတာပဲ ကိုရတဲ့ဘဝကလေးခြေတိုင်းခြေတိုင်းဘာတနာဘဝတနာသင်လဲရတဲ့အစဉ်ကြားလဲရတဲ့အတန်ရှုချလဲရတဲ့အတန်စသည်ဖြင့်အရိယာယုံလေးပေါ်မှာသဘောကျခြေတတ်နေတာကသဘောမကျပါဘူးဆိုရင်ဝိဘဝတနာဟုတ်တယ်မလားသဘောကျတာကကာမတနာသဘောမကျတာကဝိဘဝတနာကိုရရတဲ့စိတ်ဓာတ်လေးခြေတတ်နေတာကဘဝတနာအဲ့ဒီတတာကလူမမတိသေးခင်အရွယ်ကလေးကနော်ဟိုးငယ်ငယ်ရွယ်ရွယ်ကလေးဘဝကလေးကအဲ့ဒီတဏ္ဍာ၃မျိုးမိမိတို့ရဲ့တဏ္ဍာမလွတ်မဘူးလားလွတ်မဘူးဘယ်ချိန်ထိလွတ်မထားတဲ့သေတဲ့ထိလွတ်မထားတာလဲဒီဘဝလုံးမှာဘယ်လိုတွေဥသိနေတော့ဒါကြောင့်မလို့အတိတ်ကာလတုန်းကအဝိဇ္ဇာတရားကအဝိဇ္ဇာတရားကဥသိခဲ့ပြီပဲလို့လည်းပဲနော်အတိတ်ကာလတုန်းကဘယ်လိုဥသိခဲ့တော့အဝိဇ္ဇာဆိုတဲ့ကိလေသာဥသိခဲ့ပြီပဲလို့လည်းပဲဟောပစ္စုပန်ဘဝရောက်လာတဲ့အခါကျဘယ်တရားကဥဆောင်ထားလဲတဏှာဥဆောင်ပေမဲ့ဝိဇ္ဇာကင်းသလားပြီးတော့ဘာဖြစ်လို့မကင်းသလဲမေးရင်ဟောตายရတယ်တမ်းမဲ့တယ်နေတဲ့ချိတတ်တယ်ဆိုကြတဲ့ကောကအမှန်သိလို့လားမသိလို့မသိလို့ချိတတ်တာကိုဟုတ်တယ်မလားမသိလို့ချိတတ်တာကမသိတာကဘယ်လိုတော့ချိတတ်နေတာကတဏှာကရှိကတော့ဘယ်လိုကတော့ကလိုက်မလဲပစ္စုပန်ဘဝမှာတဏှာကထိရှားလို့တဏှာကိုရှည်ရပ်နေတာတာဒါပေမဲ့ဝိဇ္ဇာကင်းပါမှာအမှန်မသိတဲ့ဝိဇ္ဇာမရှိဘူးလားရှိအဝိဇ္ဇာကဘာသဘောရှိတဏှာကဘာသဘောရှိตายာတတ်မဲ့နေတဲ့သဘောလိုချင်တဲ့သဘောရှိဒီလိုမလားလိုချင်တာကမသိလို့လိုချင်တာလားသိလို့လိုချင်တာဘာမသိတာလဲသစ္စာမသိတာဘာမသိတာလဲသစ္စာမသိတာဘာမသိတာလဲသစ္စာသာသိရင်ဘယ်တော့မှမလိုချင်ဘူးဟုတ်တယ်မလားသစ္စာတကယ်သိသွားတဲ့ဘုရားယဟန္တာတွေဘာတစ်ခုကမှသူမလိုချင်ဘူးတော့ဒီခန္ဓာကိုယ်ကြီးအတိတ်တ်ပါစေလို့လည်းစွမတောင်းဘူးဟုတ်လားအဒီခန္ဓာကိုယ်ကြီးပျက်စီးပါစေလို့လည်းစွမတောင်းဘူးဘာရိခန္ဓာကိုယ်ကြီးတည်တံ့ပါစေလို့ဆုတောင်းရင်ဘဝတဏ္ဍဖြစ်အောင်မယ်။ဟုတ်တယ်မလား။ဒီခန္ဓာကိုယ်ကြီးတည်တံ့ပါစေ။ဒီခန္ဓာကိုယ်ကြီးသက်ရှိပါစေ။တော့တင်ပေါ်ဆင်းတည်းရပါလို့ရတဲ့ဆင်းတည်းရပါလို့ရ။နော်။အဲ့ဒီလိုများဆုတောင်းရင်ဘာတဏ္ဍနဲ့ဆုတောင်းနေတာလဲ။ဘုရားရဟန္တာဘာရိတဏ္ဍမရှိဘူး။အဲ့ဒါကြောင့်မလို့အသက်ကိုရှိဖို့လည်းတို့ဘယ်လိုလားဘူး။ဒီလိုမလား။တော့အသက်ရှိဖို့ဘာတိ30နှစ်အနည်းနဲ့30 40ဘလောက်ပဲရှည်ရရှည်ရသူရဲ့ခန္ဓာရဲ့လမ်းစိတ်တည်းသွားပြီခန္ဓာရဲ့လမ်းစိတ်တည်းသွားပြီတော့သူတို့ရဲ့သစ္စာတာကတော့ခန္ဓာရဲ့လမ်းစိတ်တည်းကြော်ပြီးတော့အသက်ရှည်လို့တဲ့သာသာရှိရလားဟောဒီတော့ပုရုသေတွေကြတော့အဲ့ဒီလိုပေါ့ဘူးပုရုသေတွေကြတော့အသက်ရှည်ခြင်းနဲ့ကျန်းမာခြင်းနဲ့ချမ်းသာခြင်းနဲ့အဲ့ဒါကတခြားသဘောလားတခြားသဘောလားအလိုတန်ကလေးပြုလုပ်တာတော့မှအသက်ရှိဖို့ကြံပါဖို့ဟုတ်တယ်မလားဒီနေ့အလိုလုပ်တဲ့အတွက်အော်မကြံပါတဲ့ဝိရဒါလေးကလုံးရောက်ပါစေနော်အသက်တန်လေးတွေရှိပါစေကြံပါရေးလေးတွေကောင်းပါစေမတောက်တာဘုလားတောက်တာလားဘာနဲ့တောက်တာလဲဘဝကိုတောက်တာကဘဝတဏ္ဍာဒီလိုမလားအာယုန်၅ပါးကိုခံစားခြင်းတဲ့သဘောနဲ့တောက်တာကြတော့ကာမတဏ္ဍာအော်ဒီဘွားကြီးဆင်းရဲလိုက်တာဒုက္ခတွေကြားလိုက်တာအဲ့ဒီကြားလာတဲ့ဟောဒီခန္ဓာကြီးယနေ့သိရင်ကောင်းပါပဲနော်သစ္စာသိတဲ့အသိနဲ့တောင်းတာလားဟောဒီဒုက္ခကြားတာကြီးကိုစိတ်ပြက်ပြီးတော့တောင်းတာလားဒေါသနဲ့တောင်းတာလားဟုတ်တယ်မလားသစ္စာသိတဲ့အသိနဲ့တောင်းတာမဟုတ်ဘူးဒေါသနဲ့တောင်းတာဒေါသနဲ့တောင်းတာဆိုတာဒီဘက်ကဒေါသဖြစ်ဟိုဘက်ကတဏှာဖြစ်တယ်။နော်အခြေစားနေရတဲ့ပုဂ္ဂိုလ်ချုပ်ကိုတောင်းတဲ့အခါမှာအခြေစားနေရလို့မနစ်သက်တာကဒေါသအချုပ်ကိုတောင်းတာကတဏှာဟုတ်တယ်မလားဒီတဏှာဘလို့ကိုအခြေခံဖြစ်တော့ဒေါသကိုအခြေခံဖြစ်တာအဲဒါကြောင့်မလို့ဟာဒီဘဝဆင်းရဲလာတာဒုက္ခတွေကြားလာတာစိတ်တွေဆင်းရဲလိုက်တာသိကြပါလေစိတ်တွေဆင်းရဲလိုက်တာဆိုတာကဘာသဘောဒေါသသဘောသိကျင်တယ်ဆိုတာကဘာသဘောလဲတဏှာရဲ့သဘောဘာတဏှာလဲ ဝိဘဝတက်တာဒီလိုမှတ်နော်စိတ်တွေဆင်းရဲလိုက်တာသိကြပါလေပြောကြတာပေါ့လောကမှာလေစိတ်တွေဆင်းရဲလိုက်တာဆိုပြီးတော့စိတ်ကြည်တာကဒေါသပရိယသဘောနဲ့သိကြည်တယ်ဆိုတာကဟောဒီစိတ်အမတန်ဆင်းရဲတဲ့ဘဝကြီးကလွတ်ပြီးတော့ချမ်းသာဘဝချမ်းသာတဲ့ဘဝကိုလိုချင်တာမဟုတ်လားအဲ့တော့ဟောဒီဆင်းရဲတဲ့ဘဝကြီးမှာလွတ်ချင်တဲ့တဏှာဒီဝိဘဝတဏှာဒီမှလားမမဟုတ်ဘူးဟုတ်ရလားဒီမှလားမမဟုတ်ဘူးဘုဒေါသခြေခံပြီးတော့ဖြစ်ပေါ်လာတဲ့တဏှာဒါကြောင့်မလို့ဘာတဏှာလို့ခေါ်လဲဝိဘဝတဏှာဘုရားရဟန္တာမအားဖြင့်ဝိဘဝတဏှာမရှိဘူးနော်ဘလောက်ပဲသူတို့ရဲ့ခန္ဓာကိုယ်ကြီးပြိမှန်ပြိမှန်ဆင်းရဲဆင်းရဲဟဟလားသူရဲ့ခန္ဓာလမ်းစဉ်တိုင်းပဲနော်ဓာတိတရားပဲခန္ဓာကိုတတိနဲ့သိပါစေလို့သူတို့မကြိုးစားဘူးကြိုးစားရလားခန္ဓာရဲ့ဒုက္ခကိုတော့မသိဘူးလားသိလားသရောသိတာကဒေါသနဲ့သိတာလားဉာဏ်နဲ့သိတာဉာဏ်နဲ့သိတာဟုတ်လားဒေါသနဲ့ခန္ဓာကိုယ်ကြီးအဖြစ်ကိုဒေါသနဲ့ပြင်းပြီးတော့ဒေါသနဲ့စိတ်ကြည့်တဲ့လူကသူ့ရဲ့ချမ်းသာတဲ့ဘဝကိုတောက်တာပဲဘုရားရဟန္တာကြတော့ဒေါသနဲ့ပြင်းနေတာလားဉာဏ်နဲ့ပြင်းနေတယ်ရတဲ့ပြည်တဲ့ခါတော့ဟောဒီခန္ဓာကြီးကဒုက္ခသစ္စာခန္ဓာကိုယ်ကြီးပဲဒုက္ခသစ္စာခန္ဓာကိုယ်ဒုက္ခသစ္စာလာကြောင်းတဲ့သူသွားလိမ့်မယ်ရက်တဲ့အချိန်သူရက်သွားလိမ့်မယ်နော်အဲဒါကြောင့်ဘယ်ချိန်ပဲပရိနိဗ္ဗာန်ဆံရဆံရဘုရားရတာတွေကြည်ကျင်တတ်တဲ့ကြီးဆံသွားတာပဲပရိနိဗ္ဗာန်ဆံသေးတဲ့အချိန်ကနေပြီးတော့တဏိတန်ဒီတဏိတန်ဒီပို့ပြီးတော့နေကျင်တဲ့စိတ်ကိုရှိရလားမရှိဘူးပရိနိဗ္ဗာန်စံတဲ့အချိန်နဲ့သောပြီးတော့ပရိနိဗ္ဗာန်စံကျင်တဲ့စိတ်ကိုရှိရလားဒီလိုလည်းမရှိဘူးနော်ခန္ဓာလမ်းစဉ်တိုင်းပဲယောတိကမနတိကာရကဘလောက်ပဲဒုက္ခပြန်ပြန်ခန္ဓာလမ်းစဉ်တိုင်းဘလောက်ပဲချမ်းသာဒုက္ခတွေ့တွေ့ခန္ဓာလမ်းစဉ်တိုင်းနော်ဘာဖြစ်လို့တော့ပြီးတော့သရောရဲ့သတ္တဘာဒေါသလည်းမရှိဘူးတဏ္ဍာလည်းမရှိဘူးဟောခေါင်းကြီးတို့ပုရုသေပုဂ္ဂိုလ်များကြတော့ဒေါသလည်းရှိတယ်တဏ္ဍာလည်းရှိတယ်အဲ့တော့ကြည့်တဲ့အခါကျတော့ဥပါကလေးကိုကောင်းတာလေးတွေ့တော့သဘောကျတဲ့တည်တည်တည်ဟုတ်လားအသက်ရှင်ခြင်းနဲ့အသက်ရှင်ခြင်းနာကဘာတတဘဝတတအသက်ရှင်ခြင်းနာကဘာတတကောင်းတာလေးစားခြင်းနဲ့ကောင်းတာလေးသိခြင်းနဲ့ဘာတတကာမတတမကောင်းတာလေးတွေ့တော့မကောင်းတာမှလွတ်ခြင်းနဲ့ဘာတတကဲအဲ့ဒီသုံးမျိုးကလွဲရင်ကိုယ်ဘဝတတတချောင်းလုံးနော်အဲ့ဒီသုံးမျိုးကလည်းဘာမှမရှိဘူးဒီသုံးမျိုးနဲ့ပဲလက်ပတ်နေတာကြည့်ပဲဒီသုံးမျိုးနဲ့ပဲတနေ့တည်းချိန်ကုန်နေတာကြည့်ပဲဟုတ်လားအဲ့ဒါကြောင့်မလို့ပစ္စုပန်ဘဝမှာဘယ်လိုကဥသိထားတော့တဏှာကဥသိထားတယ်နော်အဲ့ဒီတော့တဏှာကဥသိထားတော့တဏှာဖြစ်တော့ဘယ်လိုဖြစ်တော့ဥပါဒါဖြစ်တော့ဟောဒီခန္ဓာကိုယ်ကြီးခလုံးပတိစုပကြည့်အောင်နော်အတ္တတည်းတွေရှင်းအောင်ပြည့်စုံရတယ်ယူရရတယ်နော်မကြမ်းမကြမ်းမအောင်ဆောင်းလျှောက်ရတယ်တခြားတဲ့ဆောင်းလျှောက်နေတာလားကမ္မဘဝတွေဆောင်းလျှောက်ဒီကနာကိုကြီးအသက်မရှိရှိအောင်ဟုတ်လားအသက်ရှိခြင်းတာကတတသဇလလပြတာကဥပါဒံအသက်မရှိရှိအောင်ကြိုးစားနေတာကကမ္မဘဝဟုတ်တယ်မလားဒီလိုလိုဟောဒီကမ္မဘဝသည်ကုသိုလ်တရားနဲ့ကုသိုလ်တရားဥသိတဲ့ကံလားတဏှာဥသိတဲ့ကံလားဉာဏ်ဥသိတဲ့ကံလားတဏှာဥသိတဲ့ကံလားတဏှာဥသိတဲ့ကံဆိုကောင်းတဲ့ကံပဲဖြစ်တယ်။ဘာသစ္စာတွေလုံးနေတာလဲ။သမုဒယသစ္စာတွေလုံးနေတာပေါ့နော်။အစကလေးကဉာဏ်ဥသိတဲ့ကံမှမဟုတ်ပဲ။တဏှာဥသိတဲ့ကံဖြစ်နေတာကိုဒီခန္ဓာကိုယ်ကြီးကြံပါအောင်ချက်တော့နော်။အာဒီနေ့ဒီနေ့ကုသိုလ်တွေပြုလိုက်ရတာနိဗ္ဗာန်လိုချင်လို့ကုသိုလ်ပြုတာဆိုရင်အဲ့ဒီကုသိုလ်ကံပေါ်မှာဘယ်လိုဥသိနေလဲ။ဉာဏ်ဥသိနေတာပေါ့။ဟုတ်ရဲ့လား။ဟောဒီခန္ဓာကိုယ်ကြီးကကြွချင်လို့ချင်လို့ကုသိုလ်ပြုပါတယ်ဆိုရင်အဲ့ဒီကံပေါ်မှာဘယ်လိုဥသိနေလဲ။ဉာဏ်ဥသိနေတာပေါ့လား။သို့တော်လည်းများများသာသောပုဂ္ဂိုလ်တွေကဟောဒီခန္ဓာကိုယ်ကြီးဒုက္ခသစ္စာကြီးမှကြွ့ချင်လွတ်ချင်လို့ကုသိုလ်တွေပြုနေတာလားအသက်ရှိကြမ်းမအောင်ကုသိုလ်တွေပြုနေတာလားဘာဥသိတွေတော့ဒါသေးသေးချာချာစဉ်းစားတော့
အသက်ရှင်အောင်ချမ်းသာအောင်ချမ်းသာအောင်ကုသိုလ်ပြုတာဒီတဏှာဥသိတဲ့ကုသိုလ်ဘာသစ္စာလဲပြီးတော့သမုဒိယသစ္စာသမုဒိယသစ္စာဆိုရင်ဒါကမှဘာသစ္စာရမှာလဲဒုက္ခသစ္စာရမှာဟုတ်တယ်ဗျာအသက်ရှင်အောင်ချမ်းသာအောင်ဘုဟုဟောဒီဒုက္ခသစ္စာခန္ဓာကိုယ်ကြီးဒုက္ခသစ္စာကြီးမှာကျွတ်ချင်လွတ်ချင်လို့ဒုက္ခသစ္စာမှာကျွတ်လို့ပြီးတော့ဒီရောဓသစ္စာဆိုတဲ့နိဗ္ဗာန်ချတာရရှိလို့နော်တကယ်ကိုအဲ့ဒီစိတ်မှန်မှန်ကန်ကန်နဲ့ထက်ထက်တန်တန်နဲ့တဏ္ဍသဘောလုံးဝမယောစေဘဲနဲ့ဉာဏ်သက်သက်နဲ့သို့တော်ပြုတ်မယ်ဆိုရင်အဲ့ဒီကံဒီတဏှာဥသိတဲ့ကံလားဉာဏ်ဥသိတဲ့ကံလားဉာဏ်ဥသိတဲ့ကံဆိုရင်သမုဒယသစ္စာဖြစ်ဘူးဘေကသစ္စာပဲဖြစ်ပါဠိသာပဲဖြစ်ပါလေဒီတော့တဏှာဥသိတဲ့ကံကဘာသစ္စာတော့သမုဒယသစ္စာဆိုတော့ဘဝမှာဘာသစ္စာရမလဲဉာဏ်ဥသိတဲ့ကံဒီဘာသစ္စာတော့ဉာဏ်ဥသိတဲ့ကံဆိုတော့ကံပေါ်မှာဉာဏ်ဆင်းလိုက်တာပေါ့ကံပေါ်မှာဉာဏ်ဆင်းလိုက်တော့ကံကမထင်ရှားတော့ဘူးဘယ်လိုကထင်ရှားသွားလဲဉာဏ်ကထင်ရှားသွားတယ်နော်အဲဒီတော့ဉာဏ်ကထင်ရှားသွားတော့ဉာဏ်ဒီဘာသစ္စာလဲဘေကသစ္စာဆိုရင်ကံကကျိုးပြီမလားဉာဏ်ကကျိုးပြီဉာဏ်ကကျိုးပြီတော့တခြားကျိုးပြီမလားနိဗ္ဗာန်ကျိုးပြီအဲ့ဒါနိဗ္ဗာန်ရောက်အောင်ကျုသောတာအဲ့ဒီလိုကုသိုလ်ပြုပဲ။ဟုတ်ရဲ့လား။လူချင်းတတ်တတ်သာလူချင်းလို့ပြုလို့တဲ့ကုသိုလ်ကံဒီနိဗ္ဗာန်ရောက်အောင်ကျုသောကံဟုတ်ရဲ့လား။အသက်ရှင်အောင်ကျမ်းမာအောင်ချမ်းသာအောင်လုပ်နေတဲ့ကုသိုလ်ကံဒီနိဗ္ဗာန်ရောက်အောင်ကျုသောကံဟုတ်ရဲ့လား။မဟုတ်ဘူး။နော်။နိဗ္ဗာန်ရောက်အောင်ကျုသောကံဆိုတာဘယ်လိုကုသိုလ်ကံပြောလဲပြီးတော့ဉာဏ်ဥသိတဲ့ကုသိုလ်ကံ။ဘာကုသိုလ်ကံလဲ။အဲ့တော့ဉာဏ်ဥသိတဲ့ကုသိုလ်ကံပြုမှယေဒီဘာသစ္စာရလာတဲ့ကျိုးပေးကဘာသစ္စာတတိပါယောကြောင့်ကျိုးလို့ပဲကုသိုလ်ပြုရပြီနော်ကဲဘောကြီးတို့ကုဏ္ဏပရမသကပြန်ကောက်ပဲနော်သုံးနာသာမဘောကဓပတ်တွေအခွင့်မှာအဝိဇ္ဇာဥသိပြီးတော့သိခါရဆိုတဲ့သဘောတရားတွေမလုံခဲ့ဘူးလားလုံခဲ့တခြားလို့ဒီလားခန္ဓာရာကြောင့်လို့ဒီလားအဲ့ဒီလိုခန္ဓာရာကြောင်းတော့ဒီလိုလာတော့ဟောရိပဲဘုရားဓမ္မတိကွယ်ပါခန္ဓာတွေမရဘူးလားယားထားပါတော့ဒီပိမိမထားပါတော့နော်အော်ဒီပိမိဆိုတဲ့ခန္ဓာ၅ပါးမရဘူးလားယားဒါတော့မြတ်စွာဘုရားကဆရာလောင်းဆရာလောင်းဘုရားပါပြန်ပြီးတော့ကြည့်လိုက်တယ်နော်ဒီပိပြင်းလို့ပြေတာလားခန္ဓာ၅ပါးလို့ပြေတာဒိဋ္ဌိစင်သွားပြီပရမဒီပိပြင်းလို့ပြေရင်ဒိဋ္ဌိစင်မှာမလားဘယ်လိုပြေမှဒိဋ္ဌိစင်မှာလဲကျောင်းဘုန်းတော်ပြိတ္တတွေလည်းယနေ့ဒိဋ္ဌိစင်စေခြင်းပါတယ်ဆိုပုဂ္ဂိုလ်ကိုကြည့်တဲ့အခါမှာဘာမျိုးကြည့်ရမှာလဲပုဂ္ဂိုလ်တ attva ငါလို့မပြည့်စေတဲ့ဘာမြင်ရမှာလဲတို့ပေါင်းကခြေလဲလို့မပြည့်စေတဲ့ဘာမြင်ရမှာလဲခန္ဓာကမှမြင်ရမှာဟုတ်လားတို့ပေါင်းကခြေနဲ့မပြည့်စေတဲ့ငါစရာမပြည့်စေတဲ့ပုဂ္ဂိုလ်တ attva စရာမပြည့်စေတဲ့နော်တကယ်ပြည့်စုံတဲ့ကြည့်လိုက်တော့ဟောလာရီယာပုဂ္ဂိုလ်တွေပဲတ attva ပဲတကယ်ပြည့်စုံနေကြည့်လိုက်တော့ပြည့်ကျက်တယ်မတွေ့ရဘူးလားတွေ့ရဉာဏ်လေးနဲ့စိုက်ကြည့်လိုက်ပြည့်ကျက်ပြောင်းသွားလိမ့်မယ်ဟုတ်လားဉာဏ်လေးနဲ့စိုက်ကြည့်လိုက်တော့ကိုယ်တဏ္ဍာကိုယ်ကြည့်တဲ့ကြည့်လိုက်ရောဒါရာကျင်တာခက်တာခဲတာကလည်းပဲဒါရောသဘောတွေပေါပြတည်တာလက်တရားတွေကပြပြနေတာဟုတ်ရဲ့လားတလားကျင်တာကျင်သွားနေတာလည်းပဲကြုံတရားတွေကရွေရှားနေတာတရားကပြပြနေတာပူရဲရတဲ့ထုံတဲ့တာတဲ့ကြည်တဲ့ကြိုက်တဲ့ခဲတဲ့တုတ်တဲ့ရွရဲမျိုးမျိုးသောချစ်ရလေးတွေကလည်းပဲယုတ်တရားတွေကပေါက်ပြားနေတာတရားတွေကတိပိနေတာဒီပေါ်မှာပုဂ္ဂိုလ်တ attva လည်းမရှိဘူးယောက်ျားမိန်းမလည်းမရှိဘူးတို့ပေါင်းကခြေလည်းလည်းမရှိဘူးဆိုတဲ့အတိတ်ကလေးတိပိရအဲဒီတော့တိပိတာတခြားတဲ့တိတာလိုက်ဉာဏ်နဲ့တိတာဉာဏ်ကလေးတဲ့တိပိရမယ်ဟုတ်လားပုဂ္ဂိုလ်တ attva ဆိုတဲ့တို့ပေါင်းကခြေတဲ့တဲ့ပြင်းကလေးနေလာရင်တော့မှဉာဏ်ကလေးကတိတော့ဖြောက်ပလားဒီဘောင်ကခြေတဲ့ပြင်မပြည့်စေတဲ့ပုဂ္ဂိုလ်တ attva တဲ့ပြင်မပြည့်စေတဲ့ဩဒါလေးကပုဂ္ဂိုလ်တ attva ဟောဒီပုံမန္တရာကြီးတိပြီးတော့ပြည့်ကျင်းပြီးတော့နာမည်ပေးထားတာပဲဟောဒီပုံမန္တရာကြီးတဲ့မှာတကယ်သဘာဝအစစ်မှန်လေးတွေကယုတ်တရားနဲ့တရားခန္ဓာ၅ပါးပါပဲလားမသိသေးလို့ရှိရင်မပြည့်သေးလို့ရှိရင်ဒါမသိလို့ဒါစူးစမ်းမှုနည်းသေးလို့မပြည့်တာပြီးအောင်ကြည့်မယ်လို့စူးစမ်းပြီးတော့ကြည့်ဖို့လိုတာပါနော် အဲ့ဒါဘုရားလာသည်ပရမဒေဝဆက်ကုညံပုဗ္ဗတိဝါသာရုဂတိညံအဲ့ဒီညံတွေကျင်းလိုက်တဲ့အချိန်တုန်းကတခြားမြေတာလားပုဂ္ဂိုလ်တ attva မြေတာလားညံတော့ညံပဲဒါပေမဲ့လို့ပြင်းပြမစင်ဘူးဒိဋ္ဌိပြမစင်ဘူးဝိပဿနာညံပြင်းနဲ့ကြောက်ကြည့်လိုက်တဲ့အခါကျတော့တခြားတွေ့တာလားခန္ဓာ၅ပါးတွေ့သုဒ္ဓတာပါဆိုတဲ့ခန္ဓာ၅ပါးပဲဒီပြီဆိုတဲ့ခန္ဓာ၅ပါးပဲဟုတ်တယ်မလားအာဒီလရဟရိဒီမိမိကြီးဘဝမှာဒီခန္ဓာ၅ပါးပဲရှိနေတာပဲအဲ့ဒီဒီပိပိသရဟရိဘဝဟောဒီခန္ဓာ၅ပါးကြီးကနေပြီးတော့နော်ထပါတော့ဒါတဘဝဘာဇဒကထပါတော့နော်တပ္ပလေးအခွဲ့ဘာဇဒကဘာဖြစ်လို့အဲ့ဒီတပ္ပလေးအခွဲ့တဲ့တူတဲ့ဘာဇဒကပြီးဆက်ပြီးတော့ဖြစ်သွားရတာပါလေလို့အကြောင်းရင်းတရားကိုလှမ်းပြီးတော့ကြည့်လိုက်တဲ့အခါကျတော့ဩဒီမိမိကြီးဘဝမှာတဏှာဥပါဒံကံဆိုတဲ့အကြောင်းတရားတွေပြန်ဖြစ်နေတာကိုမပြေဘူးလားမြင်လားပြစ္ဆုတ်ပါကျိုးတရားပေါ်မှာဘာတရားတွေပေါ်ဖွားနေလဲတဏှာရဲ့ဥပါဒံရဲ့ကမ္မဘဝရဲ့အကြောင်းတရားတွေမပေါ်ဖွားဘူးလားပေါ်ဖွားတယ်ဒီတိုင်းပြစ္ဆုတ်ပါကျိုးတရားရပြီးတော့ဒီတိုင်းရနေတာလားအကြောင်းတရားတွေပြန်ဖြစ်နေတာဟာအကြောင်းတရားတွေပြန်ဖြစ်နေတာကိုဟုတ်လားသူဘာကတရားရည်နာကဘာတဏ္ဍာဘဝတဏ္ဍာမျက်စိနဲ့ဒီတိုင်းမြင်တဲ့ဓာတ်နဲ့ကြားတယ်ကြားတယ်တရားနာစားတယ်စားတယ်သဘောကျပြည့်တဲ့ခြေတတ်နေတာကကမ္မတဏ္ဍာဆင်းဆင်းရဲရဲကလေးတွေနဲ့တွေ့လာပြီဆိုရင်အဲ့ဒီအဖြစ်ဆုံးပြောဆုံးပြောလေးကနေလွတ်မြောက်ခြင်းတာကဝိဘဝတဏ္ဍာဒီတဏ္ဍာသုံးခုသူဘဝမှာမြဲတဲ့ကြီးဆုံးနေတာပါလားအဲ့ဒီတဏ္ဍာသုံးခုကြီးဆုံးနေတဲ့အတွက်တဏ္ဍာဖြစ်တော့ဘာရဏိဖြစ်တယ်ဥပါရဏဖြစ်တော့ကမ္မဘဝဖြစ်တယ်။ဟောပစ္စုပန်အကြောင်းတရားသုံးပြီးပြန်ပြီးတော့ပေါက်ပွားနေတာကိုမပြေဘူးလားပြေ။ဘာဒီနဲ့ပြေလိုက်တာလဲပဋိစ္စသမ္ပပ္ပဒီနဲ့ပြေလိုက်တာပေါ့လား။အဲ့ဒီတော့ပစ္စုပန်အကြောင်းတရားသုံးမျိုးထပ်ဆက်ပေါက်ပွားလာတဲ့အတွက်မာဇဒကဆိုတဲ့ဓာတ်ဘဝမှာဟောဇာတိဆိုတဲ့ခန္ဓာကဘာသွားပြီးတော့ပြေဘူးလားရ။ဟုတ်ကြတာကြည့်သိတဲ့တရားတွေမတွေ့ဘူးလားတွေ့လားဖြစ်သဘောပြက်သဘောတွေကမတွေ့ဘူးလားတွေ့မလားတွေ့ရတာပဲဩဒီလိုဆိုတော့နော်တဘွားပြီးတဘွားတဘွားပြီးတဘွားအပြည့်တိုင်းကျင်းလဲနေတာဒီလက်ပတ်နေတာဒီတခြားကြောင့်လက်ပတ်တာမှမပဲပဲအတိတ်ကာလတုန်းကကြီးလိုက်တော့ဘလို့တဲ့ဘလို့ပါလေအဝိဇ္ဇာတရားတွေကဘုလားတရားနှစ်ပါးကြောင့်အဝိဇ္ဇာတရားတွေကကြောင်းတရားနှစ်ပါးသမုဒယသစ္စာတရားနှစ်ပါးကြောင့်ပစ္စောပါပါခန္ဓာ၅ပါးဆိုတဲ့ကြောတရားတွေလာရနေတာကိုဟုတ်ရဲ့လားပုဂ္ဂိုလ်သတ္တဝါတွေဖြစ်နေတာလားဓမ္မသဘောတရားတွေဖြစ်နေတာလားအဲ့ဒီခန္ဓာ၅ပါးအပေါ်မှာလည်းပဲတဏှာဥပါဒကံဆိုတဲ့ကြောင်းတရားတွေပြန်ပြီးတော့မပေါက်ဖွားဘူးလားပေါက်ဖွားလားအဲ့ဒီလိုပေါက်ဖွားလိုက်တဲ့အခါကျတော့ဟောအနာဂတ်မှာဇာတိတရာမရဏဆိုတဲ့ကြောတရားတွေပြန်ပြီးတော့မရဘူးလားရဒီဒီနဲ့တဘွားပြီးတဘွားသာသနာကျင့်လည်နေရတာပါလားအဲ့ဒီကျင့်တဲ့ကျင့်အကြောင်းတရားတွေကိုရှားကျင့်တဲ့အခါကျတော့အတိတ်ကာလကဘုလူကဥဆောင်နေတော့အဝိဇ္ဇာကဥဆောင်လို့တပတ်နေခွေခန္ဓာ၅ပါးကြတော့ဟုတ်ရဲ့လားဟောပစ္စုပန်ဘဝကြတော့ဘုလူကဥဆောင်နေတော့ကျန္တာကဥဆောင်လို့တပတ်လေးခွေခန္ဓာ၅ပါးမရဘူးလားရပြီးတော့ဝိဇ္ဇာဥဆောင်တဲ့တပတ်တေခွေကအကြောင်းတရားရလာတဲ့ခန္ဓာ၅ပါးကအကျိုးတရားဟုတ်ရဲ့လားတဏှာဥဆောင်သောပြစ္ဆုတ်ပံအကြောင်းတရားကပြစ္ဆုတ်ပံတရားတဏှာဥဆောင်သောတရား၃မျိုးကပြစ္ဆုတ်ပံအကြောင်းတရားပြန်ပြောတော့တဏှာဥဆောင်သောတရား၃မျိုးကဘာတယ်လဲပြစ္ဆုတ်ပံအကြောင်းတရားအနာဂတ်မှာရလာတဲ့ရလက်တဲ့ဖြစ်တဲ့ခန္ဓာ၅ပါးကအနာဂတ်အကြောင်းတရားအတိတ်အကြောင်းတရားကြောင့်ဘယ်လိုဖြစ်ပါလဲပြစ္ဆုတ်ပံအကြောင်းတရားဖြစ်တဲ့ပြစ္ဆုတ်ပံအကြောင်းတရားပေါ်မှာဘယ်လိုတွေပေါ်ပေါ်တော့ပစ္စုပန်အကြောင်းတရားကြောင့်ဘယ်လိုတွေပြန်ဖြစ်တော့အတိတ်အကြောင်းကြောင့်ပစ္စုပန်အကျိုးဖြစ်တဲ့ပစ္စုပန်အကျိုးပေါ်ပါပစ္စုပန်အကြောင်းတွေပေါ်ပွားတယ်ပစ္စုပန်အကြောင်းတွေကြောင့်ဒါကအကျိုးတရားတွေဖြစ်တယ်အဲ့ဒီတရားတွေကိုတစ်ခုချင်းတစ်ခုချင်းဆင်းပြီးတော့ကြည့်လိုက်တဲ့အခါကျတော့အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဝိညာဉ်ကြောင့်ဓာတ်ရောက်ဖြစ်တယ်ဓာတ်ရောက်ကြောင့်သလายရဏဖြစ်တယ်သလายရဏကြောင့်သတ္တဖြစ်တယ်သတ္တကြောင့်ဝရဏဖြစ်တယ်ဟုတ်တယ်မလားဒီဘက်ကိုကြည့်လိုက်တော့ဝရဏကြောင့်ဘယ်လိုဖြစ်တော့သတ္တဖြစ်တယ်သတ္တကြောင့်ဥပါဒါကြောင့်ကမ္မဘဝကြောင့် သာတိကြောင့်အဲဒီလိုသရမရဏတွေဖြစ်လာတော့သရမရဏတွေသရမရဏတွေဖြစ်မဲ့ရဲ့ကြောင့်ပြင်လာပြီးဆိုကြတဲ့ကောကစိတ်တွေမစည်ရဘူးလားဆင်းရဲပေါကတွေဖြစ်တဲ့ဟုတ်ရဲ့လားအော်ပြည့်ရည်တွေမကြဘူးလားကြလားပရိဒေဝါတွေဖြစ်တဲ့ခန္ဓာကိုယ်ကြောင့်ပင်ပန်းသွားတဲ့ဓာတ်ကြီးကိုက်ခဲပြီးတော့အော်ကိုယ်ရင်ဆင်းရဲခြင်းတွေမပြုဘူးလားဖြစ်လားဒုက္ခတွေဖြစ်တဲ့စိတ်တွေဆင်းရဲတော့ဒေါမနတာတွေဖြစ်တဲ့ပြစ္စာပင်မတ္တဥပါယနာတွေဖြစ်တဲ့သောကပရိဒေဝဒုက္ခဒေါမနတာဥပါယနာဒီတရားလေးတွေကိုမတွေ့ရဘူးလားတွေ့ရလားတခြားကြောင့်တွေ့ရလားဥဒါသိတဲ့တွေ့လို့တွေ့ရလားဒုက္ခမျိုးမျိုးခံစားရတယ်ခံစားရတယ်သောကပရိဒေဝဒုက္ခဒေါမနတာဥပါယနာဒီတရားလေးတွေဖြစ်နေတာအဲ့ဒီတရားလေးတွေဖြစ်နေတဲ့အခါကျတော့မိဘတို့ရဲ့သတ္တမဒီတရားလေးတွေဖြစ်လာပြီဆိုကြတဲ့ဘုကအာတော်တရားကင်းလို့လားမကင်းလို့လားမကင်းတဲ့ပုဂ္ဂိုလ်ကလို့ဒီတရားတွေတွေ့တာပေါ့အာတော်တရားမကင်းလို့သောကပရိဒေဝတွေဖြစ်တာပေါ့ဒီတော့သောကပရိဒေဝတွေဖြစ်ပြီဆိုကြတဲ့ဘုကအာတော်တရားဖြစ်ပြီဆိုတာမသိကြဘူးလားသိကြလားအာတော်တရားတွေပြီးပြီးတော့အာတော်တရားတွေမှာဝိဇ္ဇာမပါဘူးလားပါလားအဝိဇ္ဇာပါပြန်တော့အဝိဇ္ဇာကဒီတိုင်းဒေတာမှာပဲပဲအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်။ဟောဆင်းဆက်သွားလိုက်တဲ့အခါကျတော့သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဝိညာဉ်ကြောင့်ဒါယောဖြစ်တယ်ဒါယောကြောင့်သလားယရနာကြောင့်ခန္ဓာကြောင့်ဝရဒာကြောင့်တဏှာကြောင့်ဥပါဒာကြောင့်ကမ္မဘဝကြောင့်သာတိကြောင့်ဒီလိုနဲ့ပဲပရိသတ်သမုပ္ပါသာသနာတပတ်ပြန်မလဲဘူးလားလေအဲ့ဒီတော့ဘုရားလောင်းတော်ကြီးဟာဒီအချိန်မှာနော်ပုဂ္ဂိုလ်တ attva ဆိုတဲ့ပြည်နေပြောက်ဒိဋ္ဌိပြည်နေစင်စင်ပြီးတဲ့အခါကျတော့ဓမ္မသဘောတရားအကြောင်းအကျိုးတွေကိုဆင်ခြင်လိုက်တဲ့အခါကျတော့ဝိသကိစ္စကိလေသာတော့မစင်ဘူးလားဆင်သွားပုဂ္ဂိုလ်တ attva ကြီးပြောက်သွားတဲ့အချိန်မှာဘာကိလေသာဆင်တော့ဘောဂတ္တဝါကြီးပြောက်သွားတဲ့အချိန်ဘာကိရိသာစိတ်တော်ဒိဋ္ဌိကိရိသာစိတ်တယ်ဘာကိရိသာစိတ်တော်အကြောင်းကျဆက်တဲ့ပုဂ္ဂိုလ်သဘောပေါက်သွားတော့ဘာကိရိသာစိတ်တော်ဒိဋ္ဌိနဲ့ဝိသေကိစ္စကိရိသာစိတ်သွားလိုက်တာသောတာပတ္တိပဲကြဘုရားဘုရားရတခြားရောက်ရတာလားပရိစ္ဆေသဘောပဲဆင်ခြင်လို့ရတာပရိစ္ဆေသဘောပဲဆင်ခြင်လိုက်တဲ့အတွက်အကျိုးတရားဘယ်လိုမျိုးရလဲတပတ်တိဘာကိရိသာစိတ်တော်တပတိဘာဂိရိတာစေတော်ဘာသောသဘောပေါက်လို့ဒိဋ္ဌိကိရိတာစေတာတော်ဟောပြီးပရိစ္ဆေသမုပ္ပါကိုကြည့်လိုက်တော့လေပရိစ္ဆေသမုပ္ပါဓမ္မပုဂ္ဂိုလ်တ attva ပါရလားဘာတရားတွေလဲတွေ့တော့ဓမ္မသဘောတရားကိုသဘောပေါက်လို့ဘာဂိရိတာစေအဲ့ဒီပရိစ္ဆေသမုပ္ပါဓမ္မအကြောင်းကျသတ်တော်မူပြီးမရှိဘူးလားရှိတာဘုရားနိဗ္ဗာန်ချက်တာရအောင်ကျူးစာကြပါလို့တိုက်တွန်းရင်းနဲ့တည့်သာရည်